ရှမ်းပြည်နယ်မြို့သားလွတ်တော်အမှတ်9ကနေရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အတွက်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ဒေါ်နန်းထွေးမုံကကုတ်ခိုင်နဲ့နန့်ခမ်းမြို့နယ်မှာရွေးကောက်ပွဲနေ့ကဖြစ်ခဲ့တာနဲ့ပတ်သက်ပြီးရွေးကောက်ပွဲဥပဒေအရပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံ15ရက်အတွင်းတိုင်ကြားခဲ့ပါတယ်။မဲယုံအတွင်းမှာပြည်သူစစ်တွေကိုဝင်ရောက်ခွင့်ပေးခဲ့တာ White Cat ကန်ဆောင်ထားတဲ့မုံဝန်တရုတ်လူမျိုးတွေကိုမဲထည့်ခွင့်ပြုခဲ့တာကြောင့်လို့ကိုစလေလောင်းဒေါ်နန်းထွေးမုံကပြောပါတယ်။
ကိုခေတ်ကဖြစ်ပြနေတဲ့ရွေးကောက်ပွဲမှုမှန်မှုတွေအကုန်လုံးတိုင်ထားတာနောက်ဆုံးကော်မရှင်ကနေပြီးတော့ခုနပြောမဲယုံအဲမှာပြည်သူစစ်ငွေတွေနဲ့ဆောင်ခိုင်းနေအဲ့ဒီကိစ္စတွေတမန်တိုင်ထားတာပါမဲစင်းကိုမုံမုံတရုတ်တွေကိုဝိုက်ကတ်တိမ်ထားလीသူတို့အနေနဲ့မဲထဲခွင့်မရှိပါဘူးဆိုတာအစကတည်းကကြေညာထားတာရှိပါသေးတယ်။နောက်ပိုင်းကျမှ၃ရက်နေ့ကျမှကော်မရှင်ကနေမုံမုံပမာတိုင်းရင်သားလို့အတိမပြုတ်တယ်။ဒါကြောင့်မလို့တို့ရုပ်တရက်ချက်ချင်းပဲမင်းစင်းကိုလုတ်ခိုင်းတဲ့ခါကျတော့တို့မှအလို30လုတ်ရပါတယ်
။အဲ့ဒီမဲဆန္ဒနေမြေမှာအမျိုးသားလွတ်တော်အတွက်ဒေါ်နန်းထွေးမုံကရှင်ပြိုင်ခဲ့တာဖြစ်ပြီးကြက်ခိုင်ဖွံ့ဖြိုးရေးပါတီကကိုစလေကအနိုင်ရခဲ့တာဖြစ်ပါတယ်။မဲယုံမှာတာဝန်ယူထားတဲ့မဲယုံမှုတွေကပြည်သူ့စစ်အဖွဲ့ဝင်တွေလျှို့ဝှက်မဲပေးကမ်းတွေအထိလိုက်ပြီးဖိအားပေးနေတာနဲ့ပတ်သက်ပြီးတာဝန်ယူခဲ့တာမရှိဘူးလို့လည်းပြောပါရယ်အခုလိုတိုင်ကြားတဲ့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအရေးယူဆောင်ရွက်ပေးမယ်ဆိုရင်မဲရလက်တွေပြောင်းလဲသွားနိုင်တယ်လို့လည်းပြောပါရယ်ဒါအပြင်မိုင်းပြင်းမြို့နယ်မှာလည်းမြို့နယ်ကော်မရှင်ကမဲစင်းရလက်ပုံစံ16ကိုဖြည့်သွင်းတာမှာမဲယုံကိုစလဲတွေရှေ့မှာမဖြည့်သွင်းပဲအထွေထွေအုပ်ချုပ်ရေးမှုယုံအပေါ်ဓာတ်မှာတဦးတည်းဖြည့်သွင်းခဲ့တဲ့အတွက်ကိုစလဲတွေကပုံစံ16မှာလက်မှတ်မထိုးဘူးလို့NLD ပါတီရဲ့ပြည်내လွှတ်တော်မဲဆန္ဒနဲ့အမှတ်1ကဝင်ရောက်ရှင်ပြိုင်ခဲ့သူဥပေါ်လူကပြောပါတယ်
။အဲဒီကိစ္စကဟိုမိုင်းပြင်းမှာလုပ်နေသေးတာဟိုပဲရဲစခန်းမှာပဲပြန်တန်းရမယ်လို့ပြောတယ်။ပြည်내ကော်မရှင်ကညအကြီးမှာအဲဒီပုံစံ16ကနေ19ရေးတဲ့အခါမှာဦးစလဲတွေမခေါ်ပဲနဲ့ကော်မရှင်ရုံးမှာမရေးဘဲနဲ့အထွေထွေရဲ့အပေါ်ထားရုံးကန်းတမှာတော့ရေးရတယ်။အဲဒါကိုကျွန်တော်တို့ကိုစလဲရတဲ့ကုလကြမမိရပါဘူး။ဒီကော်ပွဲဥပဒေနည်းဥပဒေထဲမှာကိုစလဲလောင်းနေရဲ့ရှေ့မှာ16ကနေ19ကိုရေးရမယ်လို့ပါတယ်လေ။မဲယုံတင်ယုံချင်းရလာတဲ့16တည်းရလည်းပဲချိတ်ပိတ်အိတ်နဲ့မလာပဲနဲ့မဲယုံကအိတ်တက်တဲ့လာတယ်ဒီလား။ဒါဥပဒေကမညီရပါဘူး။
မဲယုံတစ်ခုချင်းစီကမဲရလက်တွေကိုချိတ်ပိတ်ပြီးတည်ယူရမှာဖြစ်ပေမဲ့မဲယုံမှုတွေကချိတ်မပိတ်ဖဲဒီအတိုင်းတည်ယူလာတာတွေရှိသလိုကိုစလဲတွေကပုံစံ16ကိုစစ်ဆေးခွင့်ပေးဖို့တောင်းဆိုခဲ့ပေမဲ့မြို့နယ်ကော်မရှင်ကပုံစံ16ကိုစစ်ဆေးခွင့်မပေးခဲ့ဘူးလို့လည်းပြောပါတယ်။အဲ့ဒီအမှုကိုပြည်ထောင်စုရဲကောက်ပွဲကော်မရှင်ထံတိုင်ကြားတဲ့အခါမှာရဲရဲပိုင်တဲ့အမှုအဖြစ်ရဲစခန်းမှာအမှုဖွင့်ဖို့လွှဲအပ်လိုက်တယ်လို့လည်းသိရပါတယ်။ဒါအပြင် ARI တိုင်းဒေသကြီးအိမ်မဲမြို့နယ်မြို့မရဲစခန်းမှာလည်းမဲလိမ့်လေထဲမှုနဲ့ပတ်သက်ပြီးကျေးရွာအုပ်ချုပ်ရေးမှုကိုတရားစွဲထားပါတယ်။ကျေးရွာအုပ်ချုပ်ရေးမှုဦးထုထေကသူနဲ့သူ့မိသားစုဝင်၄ဦးအတွက်ကြိုတင်မဲတွေကိုမဲယုံမှုတွေကန့်ကွက်နေတဲ့ကြားကအာဏာသုံးပြီးမဲဆန္ဒနယ်၄ခုအတွက်မဲလက်မှတ်ပေါင်း20ကိုသူတဦးတည်းထည့်သွားတာဖြစ်ပါတယ်။သူ့မိသားစုဝင်၄ဦးအတွက်ကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းတွေကိုမဲထည့်ခဲ့ပြီးသူကတော့ကရင်မျိုးသားတိုးတက်ရေးပါတီကိုမဲထည့်ခဲ့တာဖြစ်ပါတယ်။အိမ်မဲမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကကျေးရွာမှာအပိသက်ရှင်းလင်းမှုပြောကြားခဲ့ပေမဲ့ NLD ပါတီကအမှုဖွင့်တိုင်ကြားခဲ့တာဖြစ်တယ်လို့အိမ်မဲမြို့နယ် NLD ပါတီဥက္ကဋ္ဌဦးမမောင်ကြီးကပြောပါတယ်
။အလို့ကြုံမှုအာဏာကိုလွှဲတုံးစားလုပ်ပြီးတော့အပြင်အာဏာမှာသူဒီမဲကဦးကျက်ထားတယ်ဆိုတာကိုသိရအောင်ဖဲယုံမှုကိုကွန်စစ်စစ်ပါလို့တောင်းဆိုတဲ့အခါကျတော့ပါလုံးရဲ့ရှေ့မှာပူးမြန်နေတဲ့အခါကျတော့သူကဖက်ပါတယ်လို့ဝန်ခံတယ်အဲ့လိုဆိုလို့ရှိရင်မဲတွေကိုပြဲမဲအဖြစ်တော့ရပြည့်မယ်လို့ကွန်ပျူတာကပြောတယ်။ဆိုတဲ့အခါကျတော့ဘာလို့ NLD တက်ကြီးဥက္ကဋ္ဌဦးတော်ညောင်းနေပြီးတော့အဲ့ကရကန်ရှင်ကိုမေးပါရန်ပေရှားပါတီမိနာကိုသူကိုယ်တိုင်ကတော့ KNB ဆိုတဲ့တိုင်းဒါကရင်ပြည်သားပါတီဖြစ်တယ်လို့မဲ။တန်တဲ့သူမိသားစု၄ဦးအတွက်စစ်ချုပ်မဲလို့ရောတန်ခဲတဲ့ကွန်ပျူတာပါတီကိုဖြစ်တယ်လို့သူကဝန်ခံတယ်
။ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကတော့တိုင်းကော်မရှင်ကိုတိုင်ကြားထားတဲ့အမှုပေါင်း6ခုလောက်ရှိပြီးကြက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့ NLD ပါတီကတိုင်ကြားစာတွေပဲဖြစ်တယ်လို့ပြောပါတယ်။ရွေးကောက်ပွဲနေ့မှာမဲယုံတွေမှာတရားမဲ့ပြုကျင့်မှုတွေနဲ့ပတ်သက်ပြီးတိုင်ကြားတာတွေပဲရှိတယ်လို့ဆက်ပြောပါတယ်။တိုင်းကော်မရှင်အနေနဲ့တိုင်ကြားလွှာတွေကိုလက်ခံစစ်ဆေးတာမျိုးမရှိပဲရွေးကောက်ပွဲမှာတရားမဲ့ပြုကျင့်နေဆိုရင်ပြည်ထောင်စုကော်မရှင်ထံလွှဲပေးလိုက်တယ်လို့လည်းပြောပါတယ်။ရဲရဲပိုင်တဲ့အမှုတွေကိုတော့ရဲစခန်းမှာအမှုဖွင့်ဖို့လွှဲပေးလိုက်တယ်လို့လည်းပြောပါတယ
်။တိုင်းကိုရောက်တာက9600လောက်ပဲရှိမယ်။ပြည်ထောင်စုနဲ့ NLD ပေါ့အဲ့ဒီကူပဲဂျာနက်ပါတီကလုံးဝမတိုင်ဘူး။မဲယုံဒီမှာတရားမဲ့ပြုကျင့်တယ်ပေါ့နော်။ဆိုတဲ့သဘောတွေပါပဲ။အဲ့ဒီပဲများပါတယ်။သူရှိရနေတဲ့ပတ်သက်တဲ့ဟာတွေပဲများပါတယ်။အခုတိုင်းအနေနဲ့မဖြစ်ဘူး။ ရုပ်ကောင်ဝင်တဲ့ပတ်သက်ပြီးတော့အဲတရားမျှတမှုမရှိဘူးတရားမျှတပြည်ပြည်နိုင်လာပါဆိုတာမျိုးဆိုတော့အဲတို့ကဒီလိုရုပ်ကောင်ဝင်ကော်မရှင်ကိုကန့်ကွက်လာတင်ခိုင်းလိုက်တယ်ဒီယူစီကမှကန့်ကွက်လာတင်မှသူကခုံရုံးတဲ့စီပယ်နော်ရဲရဲပိုင်တဲ့အမှုဆိုရင်အဲတို့ကရဲကိုပို့ဖို့မှအဲလိုပဲပြောလိုက်တယ်လေ
ရွေးကောက်ပွဲပြီးနောက်ပိုင်းတိုက်ကြားမှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီချင်းချင်းတွဲဆုံညှိနှိုင်းပြီးဖြည့်ရှင်းပေးခဲ့တာတွေရှိသလိုရဲရဲပိုင်တဲ့အမှုတွေကိုလည်းရဲစခန်းတွေမှာအမှုဖွင့်ဖို့လွှဲအပ်ခဲ့တယ်လို့ပြောပါတယ်။ကိုယ်စလဲအဖြစ်ရွေးချယ်ခံရပြီးတဲ့သူတွေကိုဥပဒေအရကန့်ကွက်နိုင်ပြီးအခုအချိန်ထိတော့ကန့်ကွက်လာတဲ့ရောက်ရှိလာတာမရှိသေးဘူးလို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးညွန့်တင်ကပြောပါတယ
်။ကန့်ကွက်လာဆိုတာကပတ်စံ၅ပြင်းသွင်းပြီးတော့ကန့်ကွက်ရတယ်လေ။ကန့်ကွက်လာလို့ကတော့တမှုမှမရှိသေးဘူးလို့တိုင်းစားတွေပို့တဲ့ဟာတော့အဲ့ဒါကန့်ကွက်လာလို့မခေါ်ဘူးတော့သမီးက။တိုင်းလာလို့ရှိတာပေါ့သမီးဟာဟောကိုယ်စလဲလောက်တိုင်းလာလဲရှိတယ်မဟုတ်တဲ့လူတိုင်းလာလဲရှိတာပေါ့အဲ့ဒါတွေကသူ့ဆိုင်ရာဆိုင်ရာဥပဒေရရေးယူဆောင်ရွက်ဖို့ကသူတို့ရဲတိုင်းရာရှိတဲ့တိုင်းမှာလို့အကြောင်းပြတာတော့ရှိတာပေါ့
အနိုင်ရကိုယ်စလဲဟာရွေးကောက်ပွဲမှာမဲလိမ်မဲခိုးတာတွေကြောင့်နိုင်ရခဲ့တယ်ဆိုပြီးကန့်ွက်လို့တယ်ဆိုရင်ရွေးကောက်ပွဲအပြီး45ရက်အတွင်းငွေ9သိန်းနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကန့်ွက်လာတင်သိမ်းရမှာဖြစ်ပါတယ်ရှင်